Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရယ်။ Washington မြို့တော် VOE American အသံကနေ2018ခုနှစ် April 29ရက်တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 4443ညနဲ့လိုင်းဒိုမီတာ57 kHz 5805တို့အပြင် VOE ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျမအများသိစင်အောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ CIA အကြီးအကဲဟောင်းမိုက်ပွန်ပေယိုဂျာဇာပရီနီမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖြစ်သွားပါပြီမြန်မာနိုင်ငံမှာ Facebook ရဲ့လုံဆောင်ချက်တွေကိုပြန်လည်ဆန်းစစ်သွားမယ်လို့ကွန်မတီထိပ်တန်းတာဝန်ရှိသူတူကပြောပါတယ် Leeds United ဘောလုံးသင်းရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာဘောလုံးသင်းကန်ရမယ်အရေးကြီးတဲ့ဒေတာတွင်ပြိုင်ပွဲတွေအတွက်ပြင်ဆင်လာဖြစ်တယ်လို့ဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတူကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်တရင်တွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The Secretary General is appointing Christine Schroner-Bürgener of Switzerland as his new special envoy in Myanmar
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်ဆွစ်ဇာလန်ဝါယင်တန်တမန်တူကိုခန့်အပ်လိုက်တဲ့အကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါနောက်ပိုင်းမှာပြည်ဆောင်ကိုကြားရပါမယ်ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေကိုဖော်ထုတ်နိုင်ဖို့အမေရိကန်ကကြိုးစားနေတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကျဆင်းမှုရှိမရှိစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချောချောသိန်းတို့ကပြောပြပေးပါအောင်ရှင်။
American CIA ညွန်ကြားရေးမှူးဟောင်း Mike Pompeo ဟာ American နိုင်ငံသားရဲ့ဝန်ကြီးဖြစ်ဂျာဇာဘရီနီကကြံသစ်စာချင်းဆိုလိုက်ပါပြီ။အထက်လူတော်မှာတောက်ခံမဲ59မဲ၊ကောက်ကံမဲ42မဲနဲ့ Mr. Pompeo ကိုခံထားရေးအတည်ပြုလိုက်တာပါ။ Republican ထက်လူတော်မှာအလုံး၊ Democrat လူတော်မှာ6ယောက်နဲ့တတိပုဂ္ဂလအမတ်1ယောက်တို့ကသူ့ကိုထောက်ခံမဲပေးခဲ့ကြပြီးကြံ Democrat မှအလုံးကကောက်ကံမဲပေးပါရတယ်။အခုလိုအတည်ပြုပေးလိုက်တဲ့အပေါ်သမ္မတ Trump ကချီချူးပြောဆိုသလို80ဦးမြောက်နိုင်ငံသားရဲ့ဝန်ကြီးဖြစ်လာသူ Mike Pompeo ကိုလည်းဂုဏ်ပြုစကားဆိုပါရတယ်။နိုင်ငံရေးထဏာကိုဦးဆောင်ဖို့ကြီးမားတဲ့အစွမ်းအစစွမ်းအင်ဉာဏ်ပညာတို့နဲ့ပြည့်စုံတဲ့ Mike လို့မျိုးကြီးပုဂ္ဂိုလ်တူဦးကိုရလိုက်တာဟာတမိုင်းမှာတိတ်ကိုအရေးကြီးနေတဲ့အခုလိုအခြေမျိုးမှာကျွန်တော်တို့တိုင်းပြည်အတွက်တိတ်ကိုအဖိုးတန်လှပါတယ်လို့သမ္မတ Trump ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ပြီးခဲ့တဲ့လမှာသမ္မတ Trump ထုတ်ပြလိုက်တဲ့ Rex Tillerson စာ Mr. Pompeo နိုင်ငံရေးဝန်ကြီးဖြစ်လာတာပါ
2015မှာချုပ်ဆိုခဲ့တဲ့ Iran Nuclear သဘောတူညီချက်ကနေ American ပြည်ထောင်စုနှုတ်ထွက်ဖို့ဆုံးဖြတ်ချက်မချရသေးပေမဲ့ဒီသဘောတူညီချက်ပိုကောင်းမွန်လာနိုင်မဲ့နိလန့်တွေရှာဖို့ဥရောပမဟာမိတ်တွေနဲ့လက်တွဲဆောင်ရွက်နေတယ်လို့ American ကာကွယ်ဝန်ကြီး James Mattis ကပြောပါတယ်။လက်ရှိသဘောတူညီချက်အတိုင်းဆက်သွားနိုင်ဖို့လုံလောက်တဲ့ပြုပြင်ပြင်ဆင်မှုတွေ American ကလုပ်မလား။ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့သမရကပဲဆုံးဖြတ်မလားဆိုတာမဆုံးဖြတ်ရသေးဘူးလို့ Chatterbury နဲ့အထက်လွှတ်တော်လက်နက်ကိုင်အဖွဲ့များ Competition မှောက်မှာဝန်ကြီး Mattis ကပြောခဲ့တာပါ။ဒီနျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုမပြည့်စုံတဲ့လက်နဲ့ထိန်းချုပ်ရေးသဘောတူညီချက်ဖြစ်တဲ့ American ပြည်ထောင်စုကသတ်မှတ်ထားတာဖြစ်ပြီးဒီသဘောတူညီချက်ကိုရေးသားရမှာ Iran ဘက်ကနေပြီးတော့လှည့်စားဖို့စ조사နိုင်တယ်လို့လုံးဝနီးနီးယူဆပြီးရေးသားထားတာဖြစ်တဲ့အတွက်ဒီလောက်နဲ့လုံလောက်မှုရှိမရှိမေးခွန်းထုတ်ဆရာဖြစ်နေတယ်လို့လည်းပြောပါတယ်မကြသေးခင်က American သုံးရကြာခီးစဉ်လာရောက်ခဲ့တဲ့ပြင်သစ်သမ္မတ Emmanuel Macron ကတော့ American သမ္မတ Donald Trump မှာဒီသဘောတူညီချက်ကနှုတ်ထွက်မယ်လို့သူယုံကြည်ကြောင်းဗုဒ္ဓဘူးနေမှာပဲပြောပါတယ်ဒီသဘောတူညီချက်တက်တန်းဟာမေလ7ရက်နေ့မှာကုံဆုံးမှာပါ
American သမ္မတ Donald Trump ဟာပြည်ထောင်စုဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံဆွေးနွေးဖို့ပြည်ထောင်နိုင်ငံကိုဇူလိုင်လ13ရက်နေ့ကြာရင်သွားမယ်လို့သမ္မတ၏ဘီရိုကဂျာဇာပရီနေမှာကြေညာပါတယ် Mr. Trump သမ္မတဖြစ်လာပြီးတနှစ်ကျော်ကြာမှမှအခုခီးစဉ်ဖြစ်လာတာကြောင့်ဒီလောက်အချိန်ကြာကြာနှောင့်နှေးခဲ့တာကနေမဟာမိတ်နှစ်နိုင်ငံကြားဆက်ဆံရေးကိုမေးခွန်းထုတ်တာတွေလည်းရှိထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာသမ္မတ Trump နဲ့ဝန်ကြီးချုပ်မေတို့တွေ့ဆုံဆွေးနွေးခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးတိတ်ကိုကောင်းနေပါတယ်လို့သမ္မတ Trump ကပြောပါတယ်။လန်ဒန်မြို့မှာ American တန်ရုံတည်ဖွံ့ဖွဲကိုသွားဖို့သမ္မတ Trump စီစဉ်ခဲ့သေးပေမဲ့ဇန်နဝါရီလမှာတော့အဲ့ဒီခီးစဉ်ကိုဖျက်ခဲ့ပါတယ်။အဲ့လိုခီးစဉ်ဖျက်လိုက်တဲ့ပေါ်တန်ယုံတဲ့ရွှေပြောင်းတဲ့ကိစ္စဟာတိတ်ကိုဆိုးတဲ့လူဆောင်ချက်ပဲဆိုပြီးသမ္မတထရမ်ကသမ္မတဟောင်းဘရာကိုဘာမကိုအပြစ်တင်ပါတယ်တကယ်ကတော့တန်ယုံနေရာတဲ့ရွှေပြောင်းတဲ့ဆုံးဖြတ်ချက်ကိုသမ္မတအိုဘားမားမတိုင်ခင်သမ္မတဂျော့ဂျ်ဒဗလူးဘူးရှ်လက်ထက်ကလေးကချမှတ်ခဲ့တာပါသမ္မတထရမ်ပြည်တင်ကိုလာရင်စန္ဒပြကန့်ကွက်မယ်လို့ပြည်တင်နိုင်ငံသားအများအပြားကပြောထားပါတယ
်2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်မှုရှိမရှိလက်ရှိဆက်ဆင်းနေတဲ့အထူးဥပဒေအကြံပေး Robert Mueller ကိုတရားမဲ့အလုပ်ဖြုတ်မပစ်နိုင်အောင်အကာအကွယ်ပေးဖို့အတွက်ပါတီကြီးနှစ်ကံနဲ့ပူးတွဲတင်သွင်းတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်တရားရေးကော်မတီကချက်သပြင်းနေမှာအတည်ပြုပေးခဲ့ပါတယ်။ ဒီမိုကရက်ပါတီဝင်10ဦးရီပပ်ဘလစ်ကန်4ဦးတို့တင်သွင်းတဲ့ဒီတရားရေးစီမံဥပဒေထဲမှာအထူးကြံပေးမော်လာကိုဒီစုံစမ်းရေးမှုဟာကျင့်ဝတ်သိက္ခာဖောက်ဖျက်မှုတာဝန်ပြက်ကွက်မှုတာဝန်ကိုခြေပြန်စွာမထမ်းဆောင်နိုင်မှုကိုကြိုးစည်းပွားပါဝင်ပတ်သက်မှုဖြစ်စေတခြားအကြောင်းပြချက်ကောင်းတစ်ခုရှိဖြစ်စေရှိရှင့်နေချုပ်ဒါမှမဟုတ်သူတာဝန်ပေးတဲ့သူကနေထုတ်ပယ်ပြစ်နိုင်တယ်လို့ဥပဒေချမ်းမှာဖော်ပြပါတယ်ဒါပြန်ဒီဥပဒေချမ်းမှာတရားရေးဌာနမှာရှိတဲ့ Robert Mueller ဦးဆောင်တဲ့အထူးဥပဒေအကြံပေးရုံးကိုလည်းနောက်ထပ်အကာအကွယ်ပေးမှုအဖြစ်နဲ့တကယ်လို့ဥပဒေအကြံပေးတူအနေနဲ့ယာရုကနေအထုတ်ပယ်ခံရရင် American ဗဟိုတရားအစိုးရတရားရုံးထံဆက်ရက်အတွင်းမှာပဲအယူခံဝင်ပြီးထုတ်ပယ်မှုကိုပြန်လည်သုံးသပ်ဖို့အတွက်ရှောက်ထား권လည်းပြုထားပါတယ
် VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဒီရက်ကနေတောက်ကြမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။Facebook လူမှုဆက်သွယ်ရေးကွန်ရက်အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ဆောင်နေလဲဆိုတာကိုပြန်လည်ဆန်းစစ်သွားမှာဖြစ်ပြီးမြန်မာနိုင်ငံမှာမူဝါဒရည်ရွယ်ပိုင်းကင်ပွဲလှုပ်ဆောင်မဲ့သူတွေနောက်ထပ်လူဝတ်တဲ့လူ Facebook ရဲ့ဤပညာဆိုင်ရာအရာရှိချုပ် CTO ကကြာသပတေးနေ့မှာပြောပါရယ်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်အောင် Facebook ကနေတွေးထုတ်လှုံ့ဆော်တာတွေရှိထားတယ်ဆိုတဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် Facebook ဘက်ကအခုလိုပြောလာတာပါ Facebook အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ဆောင်နေလဲဆိုတာကိုပြန်လည်ဆန်းစစ်နေသလားဆိုပြီးပြည်တွင်လွှတ်တော်အမတ်တူကမေးတဲ့အခါတိတ်သေးကြပါတယ်မြန်မာနိုင်ငံကအခြေအနေဟာတိတ်ကိုဆိုးပါတယ်မူဝါဒပိုင်းထိန်းချုပ်လုပ်ဆောင်မဲ့သူတွေမြန်မာနိုင်ငံတွင်းမှာကျွန်တော်တို့ပိုလိုအပ်ပါတယ်လို့ Facebook ရဲ့ CTO ဖြစ်သူ Mike Schubefer ကပြန်ဖြေခဲ့ပါတယ
် England Leeds United အသင်းကိုမြန်မာနိုင်ငံကိုဖိတ်ခေါ်ပြီးမြန်မာအသင်းတွေနဲ့ခြေစမ်းပွဲကစားဖို့အတွက်စီစဉ်တာမှာအဓိကရည်ရွယ်ချက်နှစ်ခုရှိပါတယ်လို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် MFF အထွေထွေအတွင်းမှဦးကိုကိုသိန်းကပြောပါတယ်
အဓိကတင်ဝဲတစ်ခုဖြစ်တယ်ကျွန်တော်တို့အေရှန်ဘေးအင်ဒိုနီးရှားဘေးတို့ရှိပါတယ်ကျွန်တော်တို့ကလည်းမှာနောက်တစ်ခုကတော့ကျွန်တော်တို့ဒါအာရှကာစီယံဘောလုံးဖွဲ့ချုပ်တဲ့အမြင့်ဆုံးဖြစ်တဲ့ကျွန်တော်တို့စူစူဂီကတိုင်ပွဲကျွန်တော်တို့လုပ်ရမှာအိတ်ကနေပြီးဒီစံပါကျွန်တော်ဘာချင်းမှပြုလုပ်မှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီတင်ဝဲတစ်ခုကိုကျွန်တော်တို့ဒါဒီနေ့မှာကျွန်တော်တက်ခဲ့ထားတာဖြစ်တယ်ကျွန်တော်တို့လည်းဒီတင်ဝဲမှာအောင်မြင်လက်ရှိဖို့အတွက်ကျွန်တော်တို့လည်းဒီလိုတင်ဝဲလေးတို့လေးယူနိုက်တက်အင်္ဂလန်ကလပ်နဲ့အချင်းချင်းကိုကျွန်တော်တို့ဒါဖိတ်ခေါ်ပြီးကျွန်တော်တို့ဒါချင်းမှပြုလုပ်တာချင်းတင်မှာကျွန်တော်တို့ဒါအဓိကဖြစ်တစ်ခုဖြစ်ပါတယ်
ကျတဲ့ဘရင်းနဲ့ဘောလုံးဖွဲ့ချုပ်နဲ့ Leeds United တို့ရန်ကုန်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဘောလုံးသမားတွေနဲ့ဝန်ထမ်းတွေကိုမြန်မာနိုင်ငံခီးစဉ်ကြောင်းပြောဆိုလိုက်ပြီးတဲ့နောက်မှာအိပ်ပျော်တဲ့ပုံနောက်မှမရှိပါဘူးလို့ Leeds United အသင်းမန်နေဂျာ Paul Hagen Bottom ကပြောပါတယ်အသင်းရဲ့မြန်မာနိုင်ငံခီးစဉ်ပေါ် Britain လွတ်တော်အမတ်တွေအသင်းရဲ့ပြစ်ဒတ်တွေနဲ့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့လိုလူခွင့်ရေးဖွဲ့တွေကဝေဖန်ပြောဆိုပြီးခီးစဉ်ဖြစ်ပစ်ဖို့တောင်းဆိုရတာရှိခဲ့တာပါ
အမေရိကန်ပြည်တော်စုမှာရှိနေတဲ့နီပေါ်နိုင်ငံကရွှေပြောင်းလူထိုင်သူခန့်မှန်းခြေ9000လောက်ကိုအထူးအကောက်အွယ်ပေးထားတာအဆုံးသတ်ဖို့အမေရိကန်ဆွေရကဆုံးဖြတ်လိုက်ပါတယ်။အဲဒီလူတွေအနေနဲ့နိုင်ငံတွင်းကနေထွက်သွားဖို့ဒါမှမဟုတ်စနစ်တကျပြောင်းလဲတစ်ခုဖြစ်ဖို့အတွက်နိုင်ငံတွင်းမှာစက်နေနိုင်အောင်နောက်ထပ်နည်းလမ်းရှာဖို့2019ခုနှစ်ဇူလိုင်လ24ရက်နေ့ထိအချိန်ရပါတယ်။2015ခုနှစ်ဧပြီလကနီပေါ်နိုင်ငံမှာငလျင်ကြီးလှုပ်ပြီးလူပေါင်း8000ကျော်သေဆုံးခဲ့ရပြီးတဲ့နောက်အဲဒီအချိန်သမ္မတဘရက်အိုဘားမားလက်ထက်အမေရိကန်မှာရှိနေတဲ့နီပေါ်နိုင်ငံသားတွေကိုအထူးအကောက်အွယ်ပေးထားခဲ့တာပါ။အဲ့ဒီအထူးအကောက်အွယ်ကိုသမ္မတဥပမာဆွေရက2016ခုနှစ်အောက်တိုဘာလမှာနောက်ထပ်တစ်နှစ်ခွဲတည်တံ့တိုးပေးခဲ့ပါတယ်။ဒါပေမဲ့လည်းငလျင်ကြောင့်ဖြစ်လာတဲ့အခြေအနေတွေဟာကြီးမားတဲ့အခက်အခဲတွေဖြစ်ဆက်မရှိတော့တဲ့အဆင့်အထိရောကျသွားပြီလို့ဝန်ကြီးခက်စတင်နီယယ်ဆန်ကသုံးသပ်ထားတဲ့အကြောင်းအမိမေလုံခြုံရေးဌာနကပြောပါတယ်။စစ်တမ်းနဲ့တဘာဝဘေးဒဏ်သင့်တဲ့နိုင်ငံတွေကလူတွေအတွက်ဘေးရန်တွေကင်းရှင်းစွာနေထိုင်နိုင်ရေးရည်ရွယ်ပြီးယာကြီးအကောက်အွယ်ပေးအဆင့်သတ်မှတ်ချက်ကို1990ပြည့်နှစ်ကစပြီးအမေရိကန်မှာချမှတ်ထားတာဖြစ်ပါတယ်။
NATO မဟာမိတ်နိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများတောက်ကြံနေ Brussels ကဆွေးနွေးပွဲမှာရုရှားရဲ့တင်းမာမှုအခြေအနေတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။ရုရှားကသူ့တချို့ဟောင်းကို Britain နိုင်ငံမှာအစိတ်ခတ်တိုက်ခိုက်ခဲ့တယ်လို့အနောက်နိုင်ငံတွေကမကြခင်သတင်းဖတ်တွေအတွင်းဆွဆွဲခဲ့ကြပြီးတဲ့နောက်မှာဒီထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ဒါပြင်ရုရှားရဲ့မဟာမိတ် Syria ကဓာတ်ရုလက်နဲ့တုံးတိုက်ခိုက်မှုတွေလုပ်တယ်လို့ဆွဆွဲပြီးဒါကို American ပြင်သစ်နဲ့ Britain သုံးနိုင်ငံပေါင်းပြီးလေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့တာမဟုတ်တင်းမာမှုတွေတိုးနေခြင်းနဲ့ဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုကို NATO မဟာမိတ်အဖွဲ့ကစီမံဆောင်ရွက်တာမဟုတ်ပေမဲ့တိုက်ခိုက်ခွင့်ကိုတော့အဲ့ဒီအချိန်ကပေးခဲ့တာပါအဖွဲ့ဝင်29ဦးပါတဲ့ NATO အဖွဲ့ဌာနချုပ်ကိုဂျွန်လာထဲမှာအဆောက်အဦပြောင်းဖွင့်တော့မှာမို့အခုတောက်ကြချင်းပါတဲ့ထိပ်သီးအစည်းအဝေးဟာ NATO ရဲ့ Brussels ကရုံးဟောင်းကနောက်ဆုံးအစည်းအဝေးဖြစ်ပါတယ်ဒီအစည်းအဝေးမှာရုရှားရဲ့အန်ဒီယာကြီးတဲ့လောက်ရတွေကိုအဓိကထားဆွေးနွေးမှာဖြစ်ကြောင်း NATO ဖွဲ့အတွင်းမှုချုပ် Jens Stoltenberg ကချက်တဲ့ပြင်းနေမှာပြောပါတယ်ဒီထဲမှာ Crimea ကိုတရားဝင်ကျူးကျော်သိမ်းပိုက်တာ Ukraine အရှေ့ပိုင်းဒေသမတည်ငြိမ်အောင်လုပ်တာ Democracy လုပ်ငန်းစဉ်တွေဂျောင်းဝင်နှောက်ရှက်တာ Cyber တိုက်ခိုက်မှုတွေနဲ့အချက်လက်တွေဖြန့်ဝေတာတွေပါဝင်တယ်လို့ပြောပါတယ် NATO နိုင်ငံခြားရေးဝန်ကြီးတွေဟာအရှေ့လေပိုင်းနဲ့ Africa မြောက်ပိုင်းလုံခြုံရေးစသဖြင့်အထူးသဖြင့် Iraq အရေးကိုဆွေးနွေးကြမှာလည်းဖြစ်ပါတယ်
ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးခဲ့ကြတာပါအခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီအခုပထမဆုံးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ဆွစ်ဇာလန်ဝါယင့်တန်တမန်တဦးကိုခန့်အပ်လိုက်တဲ့အကြောင်းသတင်းအပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံဆိုင်ရာသူ့ရဲ့အထူးတန်တမန်တွေကိုရွေးချယ်ခံထားလိုက်ပြီဖြစ်တဲ့အကြောင်းဂျာတာဘရီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်အရစတီဖန်ဒူဂျာရစ်ကကြေညာသွားပါတယ
် The Secretary General is appointing Christine Schroner Bergener of Switzerland as his new special envoy in Myanmar
She brings on the Majid Mrs. Christine Bergener ကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ကခံထားလိုက်ပါပြီMiss Bergener ဟာတန်တမန်လုပ်ငန်းမှာ25နှစ်ကျော်အတွေ့အကြုံရှိထားသူဖြစ်ပြီးဆွစ်ဇာလန်နိုင်ငံသားရေးဌာနမှာအစင်မြင့်အစိုးရတာဝန်မျိုးမျိုးကိုထမ်းဆောင်ခဲ့သူပါလက်ရှိတာဝန်တွေခံထားခံရခြင်းအထိ Mrs. Bergener ဟာဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တန်မတ်ကြီးဖြစ်2015ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့ပါတယ်2009ခုနှစ်ကနေ2015ခုနှစ်အထိထိုင်းနိုင်ငံဆိုင်ရာတန်မတ်ကြီးဖြစ်ထမ်းဆောင်ခဲ့ပြီး2010ပြည့်နှစ်ကထိုင်းနိုင်ငံမှာအကြမ်းဖက်အခြေအနေတွေဖြစ်တဲ့အချိန်နှစ်ဖက်ကြားစစ်ဆင်ညှိနှိုင်းမှုတွေဦးစီးလှုပ်ဆောင်ပေးခဲ့ပါတယ်
။အတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်အနေနဲ့အထူးတန်တမန်တူခန့်ထားဖို့ကိစ္စကိုကုလသမဂ္ဂဒုတိယညီလာခံကပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်ချထားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ်အိန္ဒိယဝါယင့်တန်တမန်ဗီဂျေနန်ဘီယာ2016ခုနှစ်ဒီဇင်ဘာလမှာယာဒူးတက်တန်းကုံဆုံးသွားပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျအထူးတန်တမန်ဒါမှမဟုတ်အထူးအကြံပေးပုဂ္ဂိုလ်တူမရှိခဲ့တာနှစ်နှစ်နီးပါးကြာပြီးတဲ့နောက်မှာအခု Miss Bergener ကိုအထူးတန်တမန်ဖြစ်ခံထားလိုက်တာဖြစ်ပါတယ်ဒီတော့တွင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီတန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဧပြီလ26ရက်ကြာသပတေးနေ့မှာထွက်ခွာသွားကြပါပြီမေလ2ရက်နေ့အထိကြာမဲ့ဒီကြီးစဉ်တွင်တန်တမန်အဖွဲ့ဟာမြန်မာနိုင်ငံပြီးရင်ဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်လူမျိုးရေးကောင်စီတန်တမန်အဖွဲ့လာရောက်ဖို့ပန်ကြားတဲ့ကိစ္စကိုမြမအစိုးရကအစောပိုင်းမှာညှင်းပယ်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ AB လာဆန်းမှာမှသဘောတူလိုက်တာပါတန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အသေးစိတ်ကိုတော့အတိအကျမသိရသေးပါဘူးလူမျိုးရေးကောင်စီတန်တမန်အဖွဲ့မြန်မာနိုင်ငံခီးစဉ်ထွက်ခွာသွားပြီဖြစ်တဲ့အကြောင်းပြောခွင့်ရဒူဂျာရစ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတဲ့အချိန်ထဲမှာပဲရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားပါတယ်
The situation in Rakhine State remains extremely concerning. There are continued reports of departures from northern Rakhine.
ရခိုင်ပြည်နယ်ကအခြေအနေအလုံးမင်းကိုစိုးရိမ်ပေါ်ရရှိနေသေးပါ။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားသူတွေရှိနေတုန်းပဲဆိုတဲ့သတင်းတွေဆက်ရနေသလိုမွတ်စလင်အတိုင်းဝိုင်းကိုချင်းချောက်အကြက်ကင်တာတွေရှိနေတုန်းပဲဆိုတဲ့သတင်းချို့လည်းထွက်ထားပါတယ်။မီးလောင်ပျက်စီးထားတဲ့ကျေးရွာတွေကိုဘူဒိုဇာတွေနဲ့မြေလံရှင်းပစ်တဲ့အထောက်အထားတွေရှိနေသေးဖြစ်ပြီးရခိုင်ပြည်အလယ်ပိုင်းမှာပြီးခဲ့တဲ့6နှစ်အတွင်းစခန်းတွေထဲမှာနေနေရသူတွေအပါအဝင်ရိုဂျာတွေကိုတွာလာခွင့်ကန့်သက်ထားတာလည်းရှိနေတော့ပါပဲ
။ရခိုင်ပြည်နယ်မှာနေထိုင်နေစေရိုဂျာလူဦးရေ9သိန်းပတ်ဝန်းကျင်ရှိပြီးခွဲခြားဆက်ဆံခံရတာဘေးဖယ်ခံထားရတာလူလက်စွာတွာလာခွင့်ကိုစိုးရွားစွာကန့်သက်ခံရတာကျန်းမာရေးပညာရေးနဲ့အတမှုဝန်းကြောင်းအခွင့်အလမ်းတွေကိုစိုးရွားစွာကန့်သက်ခံရတာတွေဆက်ရှိနေစေပဲလို့လည်းပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအနေနဲ့ဘေးရန်ကင်းစွာကိုယ်သဘောနဲ့ကိုအခိုင်အမာနေရပြန်တာမျိုးဖြစ်ဖို့မျှော်လင့်ချက်မထားနိုင်သေးဘူးလို့လူသားစာနာမှုအကူအညီပေးနေသူတွေကပြောတဲ့အကြောင်းလဲပြောခွင့်ရဒူဂျာရစ်ကပြောပါတယ်။ကုလအတွင်းမှုချုပ်ဟောင်းကိုဗီယန်နန်ဦးဆောင်ခဲ့တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာမှာမြမအစိုးရနဲ့လက်တွဲလှုပ်ဆောင်ဖို့ကုလသမဂ္ဂအနေနဲ့အစဉ်သင့်ရှိနေပါတယ်လို့လည်းဒူဂျာရစ်ကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြင့်ကုလသမဂ္ဂကသတ်မှတ်ခေါ်ဆိုပြီးမြန်မာတာဝန်ရှိသူတွေကတော့ဒါကိုအစဉ်တစိုက်ငင်းဆို့ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်ပေးသွားတာပါဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံမှာပြန်လည်နေထိုင်နိုင်ကြရေးနဲ့ပတ်သက်ပြီးဒုက္ခသည်ဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမတ်စ်တော်ရယ်လာရဲ့ VOA တီးတက်မေးမြန်းခန်းအကြောင်းအပြည့်အစုံကိုမတ်ဆုမြတ်မွန်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအေးအေးယူနိုင်ဖို့နိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုတင်ဖို့ပြောဆိုမှုတွေထွက်ပေါ်နေချိန်မှာဖြစ်ခဲ့တဲ့အခြေအနေတွေကိုအတိအကျသိရနိုင်ဖို့အမေရိကန်ပြည်ထောင်စုကလည်းနီလန်းမျိုးစုံရှာဖွေနေတယ်လို့ပြောပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံမှာဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးအတွက်ကျူးလွန်ခဲ့သူတွေကိုအပြစ်ပေးနိုင်ဖို့အရေးကြီးတယ်လို့လူဦးရေဒုက္ခသည်နဲ့ပြောင်းရွှေ့အခြေချမှုဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Storella က VOA နဲ့သီးသန့်မေးမြန်းခန်းမှာပြောကြားခဲ့ပါတယ်
။ The acting secretary said yesterday that those responsible for the violations, abuse and attacks must
လူခွင့်ရေးချိုးဖောက်ကျူးလွန်ခဲ့တဲ့သူတွေကိုအရေးယူရမယ်လို့ယာယီနိုင်ငံခြားရေးဝန်ကြီးမနေ့ကပြောခဲ့ပါတယ်။တာဝန်ရှိသူတွေတာဝန်ခံရေးကိုအမေရိကန်ကအင်မတန်အလေးနဲ့ထားပါတယ်။အခြေအနေမှန်တွေသိရအောင်လုံမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုအမေရိကန်ကထောက်ခံပါတယ်အချက်အလက်တွေရရှိနိုင်မဲ့တခြားနိုင်ငံအလုံးကိုလည်းကျွန်တော်တို့ရှာဖွေနေပါတယ်ဒုက္ခသည်တွေသူတို့ဆန္ဒနဲ့သိခါရှိရှိအနေနဲ့ကင်းကင်းပြန်လာနိုင်အောင်လှုပ်ဖို့လိုအပ်တဲ့ဆောင်ရွက်ချက်မှန်သမျှကိုမြန်မာအာဏာပိုင်တွေဆောင်ရွက်ဖို့နိုင်ငံတိုင်းကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတိုင်းအနေနဲ့အတက်နိုင်ဆုံးအာရုံစိုက်ဆောင်ရွက်ဖို့လိုပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာမုတ်တုံရာသီကာလအရေးပေါ်လိုအပ်နေတဲ့အမှုအကားကာကွယ်ဆောင်ရှားမှုကျန်းမာရေးဆောင်ရှားမှုစတာတွေကိုအခုအညီပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာတန်90ပေးမယ်လို့ကြေညာခဲ့ပါတယ်။ပမာဏများလာတဲ့ဒုက္ခသည်တွေအချိန်တို့အတွင်းမှာနေရက်ဆွန့်ခွာထွက်ပြေးခဲ့ရတဲ့အခြေအနေဟာဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဆုံးဖြစ်တယ်လို့ဆိုပြီးဒုက္ခသည်တွေမြန်မာနိုင်ငံဘက်မှပြန်နေနိုင်တဲ့အခြေအနေမျိုးဖန်တီးဖို့အရေးကြီးတယ်လို့ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးစတိုရဲလာကပြောပါတယ်။
We have lots of opportunities to collect information on our own. First, we have two embassies, one obviously in Rangoon and the other in Dhaka with strong ambassadors and
American Bidanzu in the Netherlands တွေကိုစူးစမ်းသိရှိနိုင်တဲ့အခွင့်အလမ်းတွေအများကြီးရှိပါတယ်။ရန်ကုန်မှာရောဓာကမှာပါ American တန်ယုံတွေရှိပါတယ်။တန်ယုံနှစ်ယုံလုံးမှာရှိတဲ့သံမကြီးနဲ့စန်တမန်တွေကဒီကိစ္စမှာထဲထဲဝင်ပါဝင်ပတ်သက်ဆောင်ရွက်နေကြပါတယ်။ဒါနဲ့မကကျွန်တော်တို့တိုက်ရိုက်ထောက်ခံကူညီနေတဲ့စီမံကိန်းတွေကိုစောင့်ကြည့်နိုင်ဖို့ဒုက္ခသည်အရေးညှိနှိုင်းဆောင်ရွက်ရေးမှူးတယောက်ကိုလည်းဒါကမှတာဝန်ပေးထားပါတယ်။ကျွန်တော်တို့ပြည်တဲ့ငွေကိုအကျိုးရှိရှိအသုံးချနေရလားဆိုတာသိကြအောင်ရောကျွန်တော်တို့ကိုလိုအပ်တဲ့အကြံတွေပေးနိုင်ဖို့ပါဖြစ်ပါတယ်။နောက်ထပ်ထောက်ပံ့ငွေပေးမယ်လို့ယာယီနိုင်ငံခြားရေးဝန်ကြီးကကြေညာထားတာမို့ဒီငွေတွေကိုထိထိရောက်ရောက်သုံးဖို့သိကြအောင်လုပ်ဖို့လိုပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြတဲ့ဒုက္ခသည်အများစုကမြန်မာနိုင်ငံကိုမပြောင်းချင်ဘူးလို့ပြောနေကြတဲ့အတွေ့သူတို့ကိုပြန်အောင်အမေရိကန်အနေနဲ့ဘယ်လိုလုပ်နိုင်မှာလဲလို့ VOA ရဲ့အမေကိုဒုက္ခသည်ဆိုင်ရာဒုလက်ထောက်အမေရိကန်နိုင်ငံသားရေးဝန်ကြီးစတိုရဲလာကအခုလိုဖြေပါတယ
် We and international organizations like UNHCR and IOM have a lot of experience
ကျွန်တော်တို့ရော UNHCR IOM တို့လိုနိုင်ငံတကာအဖွဲ့အစည်းတွေပါဒီလိုအတွေ့အကြုံတွေအများကြီးရှိပါတယ်ခွင့်ရပြည်တော်နဲ့ဒုက္ခသည်နဲ့နဲ့ကိုပထမပြန်စီပြီးအခြေအနေဘယ်လိုရှိသလဲဆိုတာသူတို့ကိုယ်တိုင်ကြည့်နိုင်ပါတယ်။တချင်တည်းမှာပဲဒီနေရာတွေစီတွာလာခွင့်ပေးဖို့လိုပါတယ်။ဒါမှနိုင်ငံတကာအသိုင်းအဝိုင်းကမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေကိုသိရှိရပြီးဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေအနေနဲ့သူများပြောတာဥသာလက်ခံရတာမျိုးမဟုတ်ပဲသိခါရှိရှိအနေကင်းကင်းပြန်လာလို့ရတယ်ဆိုတဲ့အတည်ပြုချက်ရနိုင်မှာဖြစ်ပါတယ်။
ရိုဟင်ဂျာဒုက္ခသည်ပြဿနာကြီးဟာကြီးမားလွန်းတဲ့အတွက်ဘယ်နိုင်ငံတစ်ခုတည်းကမှဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါရယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုနိုင်ငံတွေအားလုံးကမျှဝေဖြေရှင်းကြဖို့အတွက်လည်းအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Storella က VOA နဲ့သီးသန့်မေးမြန်းခန်းမှာတိုက်တွန်းသွားပါရယ်ရှင်
။မဆုမျက်မွန်ပြောပြပေးသွားတာပါ။အခုဆက်ပြီးနားဆင်ရမှာကတော့အဖမ်းဆီးခံ writer သတင်းတောက်နှစ်ဦးအမှုမှန်ပေါ်ပေါက်ရေးတရားမျှတမှုရှိစေရေးလှုပ်ဆောင်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေကသမရဥဝင်းမြင့်ထံအိတ်ဖွင့်ပေးစာရေးသားတောင်းဆိုလိုက်ကြတဲ့အကြောင်းမှာအကြောင်းဆောင်ကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်
။ရခိုင်ပြည်နယ်အင်းနေကျွတ်ရကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုသတင်းတွေကိုပေါ်ထုတ်ရေးသားခဲ့တဲ့ writer သတင်းဌာနရဲ့သတင်းတောက်တွေအပါအဝင်ဒီအမှုနဲ့ဆက်ဆက်ပြီးအချုပ်နှောင်ခံနေရတဲ့တရားလိုပြသက်သေဒူရဲမှုမိုးရံနိုင်တဲ့ရဲဝန်ထမ်းတွေအတွက်တရားမျှတမှုရှိစေဖို့အမှန်တရားပေါ်ပေါက်အောင်ဆောင်ရွက်ပေးဖို့ကိုအရက်ဖက်လူအဖွဲ့အစည်းတရား63ဘွဲ့ကသမရာကြီးဦးဝင်းမြထံ AB 26ရဲ့နေစွမ်းနဲ့အိတ်ဖွင့်ပေးစာတစ်စောင်ရေးသားတောင်းဆိုလိုက်ကြတာဖြစ်ပါတယ်။အခုလိုအိတ်ဖွင့်ပေးစာရေးသားရတဲ့အဓိကအကြောင်းကိုတော့အရက်ဖက်လူမှုအဖွဲ့အစည်းတရား63ဘွဲ့ရဲ့ကိုစားပြောခွင့်ရသူ generation wave အဖွဲ့ဥက္ကဋ္ဌကိုမိုးသွေးကပြောပြပါတယ်
။ဖန်စီခံရတဲ့တရင်းနောက်နှစ်ယောက်အပါအဝင်ထိန်းသိမ်းခံရတဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုအချင်းချင်းမရှိလွှတ်ပေးဖို့စ ဆိုတဲ့အချက်ကအဓိကတစ်ချက်ဖြစ်တယ်နောက်ထပ်တစ်ချက်ကတော့သူတို့တွေကိုမိသားစုနဲ့ပြည်ပင်ပြည်တွေကိုလည်းတောင်းဆိုထားတယ်အဲကြောင့်လဲဆိုသူရဲမူမိုးရနိုင်ဟာသူရဲမိသားစုနဲ့အခုချိန်ထိမပြည့်သေးဘူးနောက်တစ်ချက်ကကျတော့အဲ့ဒီလိုမျိုးသူထွက်ဆိုပြီးမကြခင်မှာလေမိသားစုကိုရဲဝန်ထမ်းအင်အားအနေနဲ့ပြောင်းဖို့အတွက်ပေါ့နော်ကိစ္စကလည်းသူဖြစ်လာခဲ့တယ်ဒါအမှန်ကိုပေါ်ထုတ်တဲ့သူတယောက်အတွက်မိသားစုပေါ်အဆင်ပြေမှုဖြစ်လာရင်မကောင်းလို့မြင်တယ်ဒါကြောင့်ဒီချက်တွေကိုကျွန်တော်တို့ဖြည့်ပြီးတော့တောင်းဆိုထားပါတယ်
ဒီသတင်းနောက်တွေကိုဖန်ဆီးမှုဟာထောင်ချောက်ဆင်ဖန်ဆီးခဲ့တာဖြစ်ကြောင်းပြည်ထောင်စုဌာနရဲ့တရားလိုပြသက်သည့်ဒူရဲမှုမိုးရံနိုင်က EP20 ရဲ့တရားခွင်မှာထွက်ဆိုသွားသလိုအဖန်ဆီးကန်သတင်းနောက်တွေကလည်းအစောပိုင်းမှာပြောဆိုထားပါတယ်ထောင်ချောက်ဆင်ဖန်ဆီးမှုတွေရှိနေခြင်းဟာပြည်သူတွေရဲ့နေစဉ်ဘဝလုံခြုံမှုကိုထိခိုက်စေတယ်လို့ကိုမိုးသွေးကဝေဖန်ပါတယ
်ဒီလိုမျိုးထောင်ချောက်ဆင်ဖန်ဆီးတာတွေလုံလို့ရနိုင်တယ်ဆိုလို့ရှိရင်ပြည်သူတွေပျောက်ချင်းစီတိုင်းရဲ့လုံခြုံမှုကလည်းကောကျက်တည်ဖြစ်လာဆိုလိုချင်တာတည်းကဒါရောင်းကစားမှုနဲ့လားဧည့်သည်မှုနဲ့လားစီးမှုနဲ့လားနိုင်ငံရေးမှုနဲ့လားအရင်းမျိုးစင်ဖမ်းလို့ရတယ်ဆိုတဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်ဆိုတော့ဒါကြီးကလုံးဝမဖြစ်တင်ဘူး
2008အခြေခံဖွဲ့စည်းပုံအရအစိုးရဟာတက်မတော်ပေါ်ဩဇာအာဏာလွှမ်းမိုးနိုင်ခြင်းမရှိဘူးလို့လူအများကထင်မြင်သုံးသပ်နေကြတာပါပြည်ထောင်စုကာကွယ်ရေးနဲ့နေဆိုင်ရေးဝန်ကြီးဌာနတွေကိုတက်မတော်ခေါင်းဆောင်တွေကချုပ်ကန့်ခွင့်ရှိတယ်ဆိုတော့2008ဖွဲ့စည်းပုံပေါ်အမြင်ဟာလွဲမှားနေပြီးဝန်အားလုံးရဲ့အကြီးအကဲဟာသမရတာဖြစ်တယ်လို့လူအခွင့်ရေးရှင်းနေဦးသိန်းသန်းဦးကထောက်ပြပါတယ
်။ဒီ2008ဖွဲ့စည်းပုံကျမ်းစာတွေရှိတယ်ဆိုလို့နဲ့2008ဖွဲ့စည်းပုံကျမ်းစာပုံမှာ58ရသမရဟာနိုင်ငံသားအားလုံးမှာအထူးသဖြင့်နောက်199ကကြီးရသမရဟာဝန်ထမ်းအဖွဲ့စည်းရဲ့အကြီးအကဲဖြစ်တယ်။နောက်ပုံမှာ232မပြတ်ထန်းထားတဲ့ကာကွယ်ရေးဦးစီးချုပ်စီကနေပြီးတော့ဒီလေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့နေဆိုင်ရဝန်ကြီးဝန်ကြီးစင်ရှားယူရမယ်ဆိုတာဟာသိင်းရယူပဲပြောတာအဲ့ဒီဝန်ကြီးဌာနတွေကတက်မတော်ကဝေးဦးစီးချုပ်လက်အောက်မှာရှိရမယ်ဆိုတဲ့အသေးပြန်မဆောင်ဘူးကြည့်အဲ့တော့တက်မတော်လည်းဝန်ထမ်းဖွဲ့ပြီးပဲဒီလည်းဝန်ကြီးဌာနလည်းဝန်ထမ်းဖွဲ့ပြီးပဲရဲဝန်ထမ်းဖွဲ့ပြီးအားလုံးဟာသမရထိန်ကွက်ခွင့်ရှိတယ
် Raiders တင်းနောက်တွေကိုထောင်ချောက်စင်ဖမ်းဆီးဖို့အတွက်ရဲမှုရုပ်တင်ကိုကိုကဦးစီးကိုကဲခဲ့တယ်လို့ဒူရဲမှုမိုးရံနိုင်ရဲ့တရားရုံးထွက်ဆိုချက်အရသိရကြောင်းအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်အဆုံးဖြတ်ချက်မချရသေးခင်မှာဒူယမ်မူမိုးရန်နိုင်ရဲ့မိသားစုကိုရဲတန်းလျားကနေနှင်ထုတ်လိုက်တဲ့အချက်နဲ့ထောင်ချောက်စင်ဖမ်းဆီးရင်းကိစ္စကိုနိုင်ငံတော်အဆင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးပေးဖို့နဲ့အဖမ်းဆီးကန်သတင်းတောက်တွေနဲ့ရဲဝန်ထမ်းမိသားစုတွေရဲ့ဘဝလုံခြုံရေးအာမခံချက်ရရှိရေးတို့ကိုသမရဦးဝင်းမြင့်အနေနဲ့ကူညီဆောင်ရွက်ပေးဖို့အိတ်ဖွင့်ပေးစာမှာတိုက်တွန်းထောင်းဆိုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းကတောက်ချာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။အပတ်စဉ်အစီအစဉ်အားလုံးကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာမှာဖတ်လို့နားထောင်လို့လည်းရပါတယ်။ဝေဖန်ကြံပေးစာတွေကိုအီးမေးလ်နဲ့ပေးပို့လိုသူများ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဆက်လက်ပြီးနားဆင်ရဖို့ရှိတာကတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပိုပြီးဆုတ်ယုတ်လာနေတယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့ပြည်တွင်းသတင်းမီဒီယာအတိုင်းအဝိုင်းကဘယ်လိုတုံ့ပြန်မှုတွေရှိနေပါသလဲဒီအကြောင်းကိုမတ်သိငီထိုင်စူးစီးတင်ပြထားတာကိုနားဆင်ရမှာပါရှင
်မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းသတင်းတောက်20လောက်အဖမ်းခံခဲ့ရမှုပရိပခ္ခတွေရှိနေတဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့မှာလွတ်လပ်စွာသတင်းရယူခွင့်မရှိတဲ့အချက်နောက်အစိုးရဘက်ကသတင်းလွတ်လပ်ခွင့်ကိုဦးစားပေးတာမရှိတာတွေကိုထောက်ပြပြီးမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကျဆင်းလာတယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကဒီနှစ်အစီရင်ခံစာမှာထောက်ပြလိုက်တာပါမြန်မာသတင်းလွတ်လပ်ခွင့်ကျဆင်းလာတယ်ဆိုတာကမျှော်လင့်ထားပြီးသားကိစ္စလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောဆိုပါတယ်
။ဟုတ်တယ် boys ကရေးကြတဲ့ကိစ္စနောက်ကဒီပေါ်မှာသတင်းတော့ဒီဖန်ခံတဲ့ကိစ္စနောက်ကဒီနှစ်ဆုံးပိုင်းမှာဒါဟိုအလုံးတို့ဖန်ခံတဲ့ကိစ္စပေါ့နော်။နောက်ဆိုတော့ဒီ2019မှာဖြစ်တဲ့ရခိုင်ရခိုင်နဲ့ပတ်သက်လို့သွားကွင်းကိုဖိတ်ပင်တာကအဲတချို့သွားတဲ့သတင်းတော့ဒီချင်းချောက်ခံရတာရှိတယ်။သမရယုံကိုနိုင်ကပြန်သမားရဲ့ဖွင့်ကြည့်ကြမရဘဲမတော်ရအောင်ဆိုတဲ့အစာမျိုးကိုစူအဖွဲ့ပြီးတင်းမှာထုတ်ထားတာတွေလည်းရှိတယ်ဆိုတော့ဒီဟာတွေကတင်းပြီးပေါ့ဟိုတင်းလွတ်လပ်ခွင့်ကိုတော့ထိခိုက်လိမ့်မယ်မယ်လို့တော့ကျွန်တော်တို့ကညွန်နေတာပြီးသားပေါ့
အရင်သမရဦးသိန်းစိန်လက်ထက်2015ခုနှစ်အတွင်း RSF ရဲ့မြန်မာတင်းလွတ်လပ်ခွင့်အဆင့်တန်းမှာတော့မြန်မာကအဆင့်143မှာရှိခဲ့တာပါဒီနောက်2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီအစိုးရဖွဲ့လာချိန်မှာတော့သတင်းလွတ်လပ်ခွင့်ကိုအဆင့်131အဖြစ်တိုးမြှင့်သတ်မှတ်ခဲ့တာပါဒ ဒါပေမဲ့လည်း2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်ကအဆင့်6ဆင့်ကျသွားပြီးအဆင့်130ခွန်ဖြစ်သွားပါတယ် RSS အဖွဲ့ကြီးကထောက်ပြသလိုပဲအနာပိုင်းတွေဘက်ကသတင်းအချက်လက်ရယူပိုင်ခွင့်ကိုတာဝန်မခံတဲ့ကိစ္စကလည်းတကယ်လက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်တယ်လို့ကချင်ပြည်နယ်အခြေစိုက်မြချင်းနာသတင်းချန်နယ်ရဲ့အက်ဒီတာချုပ်ဆိုင်းမိုင်ကပြောပါတယ
်။ကြံရကြံကြိုက်ရှိတယ်။သူတို့ကြံကြိုက်ရကျွန်တော်တို့မေးမြန်းတယ်။သူကကျွန်တော်တို့ဖြေတယ်။ဒါပေမဲ့ဒီဘက်ကစစ်တပ်နဲ့ဒီဘက်ကအဆိုရဌာနဆိုင်ရာတွေကျွန်တော်တို့မဖြေတဲ့အချိန်မှာကျွန်တော်တို့ကြံနေရကြိုက်ရှာတမ်းမရတယ်။ပြီးရင်ဒုက္ခတွေရှိတာတမ်းမရတယ်မှာကျွန်တော်တို့ကြေးတယ်။ချိန်မှာဘလို့ဖြစ်လာလဲဆိုရင်ဂျာနဲ့ဖက်ဆောင်တဲ့နေကျွန်တော်တို့ဖြစ်လာတဲ့အခြေအနေတွေတွုံးတွေးနေရတယ်ပေါ့နော်။ဆိုအဲ့ဒါလည်းကျွန်တော်တို့ရှိမှာအခက်ခဲရပါလဲဆိုရင်ကျွန်တော် KIA ကအတန်ရလို့ကျွန်တော် KIA အတန်နဲ့ကျွန်တော်ရေးလိုက်ရင်ဆက်ကွန်တန်နဲ့ဒူလိုက်မှာအချိန်ကြီးဆွဲဆီးလို့ရတဲ့အချိန်တွေမျိုးအနေထားမျိုးမှာကျွန်တော်ကုတုံ့ပြေးနေရတာပ
ါအခု2018ခုနှစ်အတွင်းမှာရောမြန်မာသတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာဖို့အတွက်အစိုးရဘက်ကမူဝါဒရေးရာဦးစားပေးကင်တွယ်လာမယ့်အနေအထားတွေ့ရပါသလားဆိုတဲ့အပေါ်မှာတော့သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကအခုလိုပြောပါတယ
်လက်ရှိမှာတော့တိတ်ပြီးတော့မတွေ့ရဘူးပေါ့နော်ဥပဒေပြိုင်ပိုင်ဆိုင်ရာမှာလည်းနေကွေးတာတွေရဲ့စိတ်စိတ်မှန်စားတာတွေဖြစ်နေတယ်နောက်တော့တန်မတော်ဘက်ကမီဒီယာနဲ့ပတ်သက်တဲ့အပိုင်းတွေမှာလည်းဒါအစိုးရကဩဇာမရှိတာတော့အစိုးရရဲ့လုပ်ပိုင်ခွင့်မဟုတ်တာလည်းဖြစ်နိုင်တယ်ဒါပေမဲ့လည်းမီဒီယာနဲ့ပတ်သက်တဲ့ပြီးခဲ့တဲ့နှစ်မှာထုတ်တိုက်မှုတွေတော်တော်လေးများတယ်ဒါပေမဲ့ဒေါ်စေအနေထားရတော့ဟိုတူတလာမယ်အနေထားတော့ဟိုကျွန်တော်တော့တူးချင်းမြင်ရတော့မတွေ့ဘူးပေါ့နော
် NLD အစိုးရလက်ထက်မှာသတင်းမီဒီယာလောကသားတွေကိုပြန်ကြားရေးဝန်ကြီးဒုတိယဝန်ကြီးတွေခန့်အပ်ခဲ့ပြီးနောက်မှာမီဒီယာလွတ်လပ်ခွင့်ကိုဦးစားပေးလာလိမ့်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လည်းအစိုးရရဲ့မူဝါဒရေးရာအရမီဒီယာလွတ်လပ်ခွင့်ကိုအားပေးတာမတွေ့ရသေးဘူးလို့ပြည်တွင်းသတင်းမီဒီယာအသိုက်အဝန်းကသုံးသပ်ကြပါတယ်ရှင
်သောရရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ View မြန်မာပိုင်းကတောက်ကြနေမင်းဖက်အစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈ နာရီကနေ၉ နာရီအထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။လိုင်းတိုမီတာ24 kHz 12133၊လိုင်းတိုမီတာ40 kHz 4443နဲ့လိုင်းတိုမီတာ51 kHz 5805တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်လိုတဲ့ပြီးတော့ VOA ကနေမြစ်တာလက်ဆောင်ကဏ္ဍမှာတေးသချင်းတောင်းခြင်းနဲ့ကိုယ့်ရဲ့အတွေ့အကြုံတွေကိုရင်ဖွင့်ခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။အခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာကျမ်းမာရေးကဏ္ဍမှာတော့
အာအင်းပြင်းစွာတော့ဒါအပြင်းအများဆုံးရေပြာယောဂါတွေတဲ့ကဒါတခုလို့ပြောရမယ်ပြောဘယံဖြစ်များတော့ပေါ့နော
်ကျမရေးကဏ္ဍနဲ့အတူတိုင်းရင်းသားသတင်းလွှာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်မနေ့ခင်းတိုင်းနားဆင်နေကြ EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပါ
ဒီနေ့ပြတင်ပြမယ် EDM အသုံးကတော့
Break the ice
ဖြစ်ပါတယ်စာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် T H E the I C E ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ Squire ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး EDM ဆိုတဲ့ device ဒီပဲကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် ED အစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လှုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကဒီစရာမောစရာပြောပြီးခင်မမှုရှိလာအောင်ပြုလုပ်လေးရှိကြပါတယ်။အလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေးရှိကြပါတယ်။ဒီလိုလိုချင်းအဖြစ်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်။ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို ATM အသုံးရ break the ice ရလို့ရင်းညွှန်းသုံးပါတယ် noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါတယ် break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥပမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a jokeand had the audience laughing
Tom nga megun pyo bu lu o ji shi yat de kha ma tait ko sait pu ni da da ba me tu ga prita ne yin ni aw yi sia sa pyo lai do prita le tabo ja yin ni ja de li lu di be ya ba de u ma ko naw ta kha na sin ji ja ya aw
Tom was very nervous as he stood in front of the crowd to give his speechSo he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် ED အစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို EDM အသုံးရဘယ်လိုပြောမလဲ
Break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်အခုဆက်လက်ပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအရေးပြအင်ပြင်အကြောင်းတင်ပြပေးပါမယ်ဒီကြောင်မြန်မာနိုင်ငံကအရေးပြအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာဒီအရေးပြမှာဖြစ်တဲ့အင်ပြင်ယောဂါပေါ့နော်မြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာကြီ
းအင်ပြင်ဆိုတော့ဒါအပြင်းအများဆုံးအရေးပြယောဂါတွေတဲ့ကဒါတခုလို့ပြောရမယ်ဟိုဖျံဖြစ်များတော့ပေါ့နော်ဒီချိုးလိမ့်လာမှုဖြစ်တဲ့နေရာဆိုရင်လူကြီး10ရာခိုင်နှုန်းတော့ပေါ့ဒုတိယမှာ10ရောင်းတော့10ရောင်းမှာ10ရောင်းတော့ဆိုတာဒ
ီချိန်ချိန်မှာအင်ဂျင်ထွက်ကူးတယ်လို့ဆိုတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့အင်ဂျင်ဆိုတာဘယ်လိုဟာမျိုးလဲဆိုတာနည်းနည်းလေးရှင်းပြပေးပါလား
ဒီရေပြားရောင်လာပြီးတော့မိမိဖြောဖြောအကွက်ကြီးကိုကန္နာဟိုရေပြားပေါ်မှာအများကြီးပေါ်လာတာကိုပြောတာပါနိုင်နေငေကြတဲ့အခါမှာခုနပေါ်တဲ့မိမိဖြောဖြောအကွက်ကြီးကဘာမှမကြမ်းမင်းနဲ့ပျောက်သွားတဲ့အဟောင်းပေါ်ပြီးသားနေရာမှာအစ်တီထက်ထက်ပြီးတော့လေထွက်လာတတ်တယ်ရေသားနေနဲ့ခက်သေးသေးခဲတံထိတ်ဝမ်းလောက်ကနေပြီးတော့တိတ်ကြီးတဲ့ရွယ်သမင်းစားတဲ့ပကံများလောက်ထိကြီးနိုင်တယ်ထွက်ပြီးဆိုရင်လည်းအမြဲလိုပဲရားလိရှိတယ်။အဲ့ဒါအပြင်ပူရာမျိုးဆက်တာမျိုးစစ်စစ်စစ်နဲ့ဖြစ်တာမျိုးကိုလည်းထန်စားရလိရှိတယ်။
ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရလဲဆရာကြီ
း။ကိုခန္ဓာရဲ့သွေးထဲမှာသွေးပြူထဲမှာ max cell ဆိုပြီးတော့သွေးပြူတစ်မျိုးရှိတယ်။အဲ့သွေးပြူအဲ့ cell ကပြင်ပအခြေအနေတစ်ခုခုတစ်ခုခုကိုခန္ဓာမှာအပြောင်းအလဲတစ်ခုခုဖြစ်ရင်ဓာတ်မတည်မှုအလားကြီးဖြစ်ရင်ဒီ histamine ဆိုတဲ့ဓာတ်ကိုတုံ့ပြန်မှုအနေနဲ့ထုတ်လို့တယ်။အဲ့ histamine ကထွက်လာတဲ့အခါကျရင်ဒီရေရသေးကြောင်းငယ်ကြီးတွေကဒီကြီးကပြင်ပကိုစိတ်ထွက်ပြီးတဲ့အခါကျတော့အသားထဲကိုရောက်တဲ့အခါမှာရာကွက်တွေပေါ်လာတာ
ဟုတ်ကဲ့အဲ့တော့ဖြစ်လာပြီဆိုရင်ရောဘယ်နေရာတွေမှာဖြစ်လေရှိလဲ
အကုန်လုံးဘယ်နေရာမှာမဆိုဖြစ်နိုင်တာပဲညာသွားပြီးတော့ကိုခန္ဓာလက်တွေခြေတော့ပြီးအဲ့လိုနေရာမျိုးတွေမှာထွက်ကြတာများတယ်ဒါပေမဲ့လည်းဥပမာတချို့နေရာတွေပေါ့မျက်လုံးလိုနေရာတွေနှုတ်ခမ်းလိုလေငါတဝိုက်လိုနေရာတွေမှာဖြစ်ရင်တော့ရေပြားပါတဲ့အခါကျတော့ပြန်ခူးရောင်လာတတ်တယ်ကြောက်ကြရည်လိုမျိုးပဲဖြစ်တတ်တယ်ပြန်လုံးနေလို့ပိတ်နှခမ်းနေလို့ထောဒါပေမဲ့လည်းတည့်မကြခင်မှာပဲတဖြည်းဖြည်းပြန်ပိန်ပြီးတော့ပျောက်သွားလေတော့လည်းရှိတယ်အဲတချို့ကြတော့လေနှခမ်းနေတွေမကပဲနေလေကြောင်းတင်းမှာပါအင်းတွေထွက်တယ်ဆိုရင်တော့အသက်ရှူသွားဖြစ်တယ်သတိမျိုးသွားဖြစ်တယ်အဲ့လိုမျိုးကြီးဖြစ်ရင်တော့ဒါတော့ရေးနေကြည့်တယ်အသက်ရှူတဲ့ရောက်ပိတ်တတ်တဲ့အတွက်ရေးပေါ်ဌာနကိုအများဆုံးသွားတင်တယ်ဟိုဒီအများစုကတော့ဖြစ်ပြီးရင်ရက်အနေငယ်ရက်တန်းတန်းအနေငယ်အတွင်းမှာပဲအမြင်မြန်ပြန်ပြီးတော့ပျောက်သွားကြတယ်။တချို့ကြတော့လေရှာရှာပါပါအနေနဲ့နှိမ့်နှိမ့်ချီပြီးတော့အင်းမြင်ဖြစ်နေပြီးတော့အကြောင်းရင်းရှာမရပဲထူလိုက်ထောတော့ပျောက်လိုက်ဖြစ်နေတာတွေရှိတယ်။
ဟုတ်ကဲ့အင်းပြင်းမျိုးစားတွေရောကွဲပြားမှုရှိသေးလားဆရာကြီး
။မျိုးစားကွဲပြီးတော့ပြောပြလို့ရပါတယ်။ဖြစ်အများဆုံးအင်းပြင်းကတော့လက်တော်ဖြစ်တာသိမှကြသေးတယ်အင်းပြင်းပေါ့ဗျာ။ဒီအင်းမြင်ထွက်လာအချိန်ကြာကွဲလောက်မကြသေးတာကိုလက်တော်အင်ဂျင်လို့ခေါ်တယ်။အကြောင်းရင်းလည်းများသောအားဖြင့်ရှာလို့ရလိမ့်ရှိတယ်။အဓိကအကြောင်းတွေကတော့ဒီအစားအသောက်တွေ၊စီးပွားတွေ၊နောက်ယောဂပိုးဝင်တာအဲ့ဒါတွေအကြောင်းဖြစ်တယ်။ခါကြီးကြတော့လည်းအင်းချက်ပိုးကိုက်တာတို့နောက်ကိုရင်းအင်မာယောဂါတွေအကြောင်းလည်းဒီအင်ဂျင်ဖြစ်တတ်တယ်။အဲ့တော့အစားအသောက်တွေကအပြစ်များတယ်လို့ပြောတော့အစားအသောက်တွေထဲမှာဆိုရင်မြေပဲလို့အစိအစံတွေပေါ့၊နတ်တွေပေါ့နော်။နောက်ငါးတို့၊ဒီဖူးတို့၊ကျန်းချင်ပြီးဦးမျိုးစုံ၊စတော်ဘယ်ရီတို့အဲ့ဒါတွေကအဓိကဖြစ်တာ။နောက်ချက်ပြီးသားထဲဆိုင်ရင်အစားတော့အစိမ့်နေတာပူပြီးတော့အဖြစ်များတယ်။တခါအစားဆူးဆီးတွေအစားတာရှိကန်ဆီးတွေရလေ။ဒါဥမာငါပြစ်တာပူလို့ဟာမျိုးတွေပေါ့။ဆီတုပ်ဘူးတွေပေါ့။ဆီတုပ်ဘူးတွေမှဆိုရင်တာရှိကန်ဆီးတွေပါတယ်။အဲ့ကောင်တွေကကယ်မီကယ်ဖြစ်တဲ့ဆိုရင်အင်ဂျင်ထစီတယ်။အဲ့အစားကြောင့်ဖြစ်ပြီးဆိုရင်အစားစားပြီးမိနစ်ပိုင်းတွင်တနာရီနှစ်နာရီတွင်မှဒါစားပြီးပြီးကျောရာကွက်တွေထွက်လာတာပဲ။နောက်တစ်ခုဖြစ်များတာကဆီးဝါးကြောင့်ပဲစီဝါမှုပြင်းပြင်းထွက်စေနိုင်တယ်ဒါပေမဲ့လည်းများပြင်းတော့ပတိစီဝါဆေးတွေ၊ကြိုက်ကျပြောက်ဆေးတွေ၊ပိတ်ဆေးတချို့၊စိတ်ငြင်းဆေးတွေ၊စီးဆေးတွေအဲ့ဒီကောင်တွေကဒီရားတာကိုဖြစ်စေတာများတယ်ဖြစ်ဆက်စွာနောက်တစ်ခါအစာရင်ချင်ပေါက်ဆေး၊အဆင်းမြင့်ဆေး၊ဗီတာမင်တွေ၊မျက်စင်းဆေးတွေ၊ဝန်းပြောက်ဆေးအဲ့ဒီကောင်ကြောင့်လည်းဖြစ်တတ်တယ်ဒါကလူတွေအမှန်မှန်နေရာရှိတယ်သွေးဆေးတို့၊လေဆေးတို့၊တေဆေးတို့၊ကြားပြတ်ဆေးတို့၊ရှာပုတ်ဆေးတို့၊မီးမကင်ဆေးတို့အဲ့ဒီကောင်တွေကြောင့်လည်းဖြစ်တတ်တယ
်ဟုတ်ကဲ့ဆရာ
ယောဂပိုးဝင်တာကြောင့်လည်းအင်းမြင်ထနိုင်တယ်ဗျာဥပမာတောပူစားတာတို့၊ဥကျွန်းတာဖြစ်တာတို့ကလေးတွေတုတ်ကွေးတို့နာသေးတို့ဖြစ်ပြီးရင်လည်းအင်းမြင်ထတတ်တယ
်ဟုတ်ကဲ့နောက်ထပ်တစ်မျိုးရော
ဒီတရားအမျိုးစားတော့အချိန်ပိုကြာတယ်နာတာရှိအင်းမြင်ပေါ့ဗျာခုနအချိန်တလောက်ကွဲတဲ့ကြာလာပြီဆိုရင်ဒါနာတာရှိအင်းမြင်ဖြစ်တာလို့ခေါ်တယ်အချို့ဆိုနှိမ့်နှိမ့်ရှိဖြစ်နေပြီအဲ့လိုမျိုးပြေးလိုက်ပြောင်းလိုက်နေပေါ့နော်အဲ့လိုမျိုးအင်းမြင်ကြတော့အကြောင်းရင်းချဖို့ခက်တတ်တယ်ဗျအများစုမှာအကြောင်းရင်းချဖို့မရတတိယရေးတဲ့မျိုးစားကတော့ပောင်းဝင်းကျင်ကြောင်းနေကြောင်းဖြစ်နေအင်းပြင်ဥမာနေအောင်ကြီးပူတက်ဤတက်ဖီအားတုံခါမှုနဲ့လိကျင်ကန်းစတဲ့ကြောင်းနေကြောင်းဖြစ်တာဒါတွေကတော့ဖြစ်တော့ဖြစ်ပေမဲ့ဖြစ်နေတဲ့မျိုးစားအဲ့ဒီဥစ္စာကြီးတွေမှာအေးအေးကြောင့်အင်းပြင်ထတာတော့ဖြစ်များဆုံးပဲဥမာရည်အေးနဲ့ချိုးလိုက်တယ်ဆိုရင်အင်းငင်ွက်တွေပေါ်လာတာလို့နာကြည်တာလို့ဒီလိုလုံးညည်းနေတာလို့နောက်ဆုံးတိတ်ဆူဆူသွားဆိုမူးမေးတာနောက်ထပ်တော့မှဖြစ်တတ်တယ်နောက်ဆုံးအင်းမြင်မျိုးစားတော့ပို့ဆွဲအင်းမြင်တို့ပမာလေးပြန်လို့ရပါတယ်အရေးပြားကိုဖိတ်လိုက်တာတို့တချို့ကုတ်လိုက်တာတို့နောက်ထောက်ပြီးထိုင်ရင်ထိုင်နေထောက်ထားတဲ့နေရာမှာတို့ဖြီးထားတဲ့အတိုင်းပဲအဲကုတ်လိုက်ရင်လည်းတုတ်လိုက်တဲ့အရာအတိုင်းပဲအင်းမြင်ကွက်တွေပေါ်လာတာပေါ့နော် အဲ့လိုမျိုးကြတော့လူကတော့ကိုခန္ဓာကျမ်းစာကြီးတော့ကောင်းလို့ရှိရဲ့အဲဟိုအများကြီးလူရဲ့မျိုးစနစ်တွေမှာဖြည့်ပြီးတော့ဟိုအတွင်းကအင်ဂျီဝင်ဘရာဇီးယားဝတ်တဲ့ဂျိုးတိုင်းပဲချောင်းလိုက်ကြီးအရာကရာနေတာလို့
ဟုတ်ကဲ့ကုသမှုအနေထားရော
အင်ဂျင်ထားတဲ့ကျောင်းရဲ့မူလအကြောင်းကိုရှာပြီးတော့ကုသတာတော့အကောင်းဆုံးပဲလေဥမာဘိုးဝင်နဲ့တောပူစားတဲ့ကျောင်းအင်ဂျင်ထားနေလို့ဆိုရင်ဒါတောပူစားတာကိုဖာမယ်ကူတာမယ်ဆိုရင်အင်ဂျင်ထားရလဲပျောက်သွားမယ်။ဟောနောက်တစ်ခါဥမာအစားတောင်းလည်းမတည့်လို့အင်ဂျင်ထားရဆိုရင်မတည့်တဲ့စားအစာကိုရှောင်းလိုက်ရင်ပျောက်သွားမယ်။ဒါနဲ့အတူအများစုမှာအကြောင်းရင်းရှာတွေ့တာနည်းတဲ့ခါကျတော့ဒီအနည်းငယ်မလွယ်ပြန်ဘူး။အဲ့တော့ဆရာဝန်ကအများဆုံးအပြင်တော့ anti-histamine လို့ခေါ်တဲ့ဒီအရာပျောက်ဆေးတွေကိုမျိုးမျိုးရဲရကြည့်ပြီးတော့ဘေးတက်တယ်။တောက်ဆေးပါလေ။နောက်တစ်ခါလင်းဆေးအနေနဲ့လည်း calamine လို့ messenger လို့ color drying လို့အဲ့လိုမျိုးဟာလေးတွေလိမ့်နိုင်တယ်။အဲ့ရာပြောက်ဈေးနဲ့ပတ်သက်လို့ပြောချင်တာရာပြောက်ဈေးဆိုတာအချိန်ပုံမှန်တောက်မှဒါအနည်းငယ်အကောင်းဆုံးပြတယ်။ဥပမာည9နာရီတောက်မယ်ဆိုည9နာရီမှန်မှန်ပေါ့နော်
။ဟုတ်ကဲ့ဆရာကြီးဒီမဖြစ်ခင်ကကာွယ်နိုင်တဲ့အနေအထားမျိုး
တချို့မတည့်တဲ့ဥစ္စာကိုရှောင်းနေဆိုရင်တော့ကာွယ်လို့ရတော့ပေါ့လေ။ဒါပေမဲ့အကြောင်းရင်းရှာလို့မရတဲ့ဥစ္စာဆိုရင်တော့လေဘယ်လိုကာွယ်မလဲပေါ့နော်။ကာွယ်ရတာဖြစ်တယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတ
ယ်ဆရာ
Women season တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine တော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာတက်မတော်ကနေလူခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုင်ကြားထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကစစ်ဘေးရှောင်ရွာသား290ကျော်ကိုနေရပ်ပြန်ပို့ပေးခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ထိုးမှုပြည်သက်ပါတီအနေနဲ့ပြည်내အဆင့်တက်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမဖွဲ့စည်းနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မှာမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA တို့အကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအတွင်းတက်မတော်ကနေလူ့ခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်လက်ရှိကချင်ပြည်နယ်အတွင်းတနိုင်းမြို့နယ်အောင်လော့ကျေးရွာအနီးတိုက်ပွဲကြောင့်ရွာသားတထောင်ကျော်ဟာတောတောင်ထဲမှာပိတ်မိနေတယ်လို့မိုးကောင်းမြို့နယ်ကစုံကျေးရွာအတွင်းတိုက်ပွဲကြောင့်ရွာသား1200ခန့်ကနမ်တီပါဒါရီအဖွဲ့မှစစ်ဘေးတိမ်းရှောင်နေရပါတယ်KIA နဲ့တပ်မတော်တို့အကြားစစ်ရေးတင်းမာမှုအတွေ့အရက်သား5ဦးထပ်မံတေဆုံးခဲ့ပြီးကာမိုင်းမြို့နယ်ကလိုင်နောင်းခုကျေးရွာသား50ကျော်ကိုမြမတပ်မတော်ကနေတိမ့်တိမ့်ထားဆဲဖြစ်တယ်လို့ကချင်ငင်းချမ်းရဲခွင်ရက်ကဒေါ်ကွန်ကြာကပြောပါရယ်ကချင်ပြည်နယ်အတွင်းတပ်မတော်ကနေလူ့ခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့ ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်တင်ပြသွားမှာဖြစ်တဲ့အတွက်အခက်ခဲရှိနိုင်တယ်လို့လည်းကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ခွန်ကြာကပြောပါဗျ
။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်ရွာနဲ့ပုပ္ဖယုံဘုန်းကြီးကျောင်းမှာကြံနေတဲ့စစ်ဘေးရှောင်ရွာသား290ကျော်ကိုတန်ဃာတော်တွေနဲ့ရှမ်းသံပရဟိတအသင်းတွေကနေရက်ကိုပြန်လည်ပို့ပြခဲ့ပြီးဖြစ်ပါတယ်။ဧပြီလ23ရက်နေ့ကပြန်လည်ပို့ဆောင်ခဲ့တာဖြစ်ကြောင်းစစ်ဘေးရှောင်ကူညီရေးဖွဲ့ကစိုင်းပညာကပြောပါတယ်။တမ်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ရဲ့တိုက်ပွဲကြောင့်ပြီးခဲ့တဲ့မလဆန်းတို့ကနမ်ရူမြို့နယ်ကိုစစ်ရှောင်ရောက်ရှိလာတဲ့ဘန်ကွတ်ရွာ၊နာတီရွာ၊ပိန့်ထွန်ရွာ၊နာကွန်ရွာနဲ့နမ်ပိုင်ရွာကရွာသားတွေဖြစ်ကြပါတယ်။အခုသူတို့ရဲ့နေရာတွေမှာတိုက်ပွဲတွေငြိမ်သွားပြီးဆိုပေမဲ့နှစ်ဖက်တပ်ဖွဲ့တွေဟာသူတို့ရွာနားမှာဖြတ်သန်းသွားလာနေစေဖြစ်လို့သတိအနေထားတော့ရှိနေရကြောင်းဦးဆိုင်ပညာကပြောပါတယ်။
ကရင်လူငယ်အစည်းအရုံးခင်ဝိုင်အိုကနေကျင်းပပြုလုပ်မယ်နွေရာသီလူငယ်တင်တန်းစာမကက်ကိုမွန်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးကကန့်ကွက်တဲ့အတွက်ဧပြီလ23ရက်နေ့ကKNU ထိန်းချုပ်နယ်မြေတပ်မဟာခွန်းနှစ်မှာတင်တန်းနေရာပြောင်းရွှေ့ပြင်လည်ခဲ့ပါတယ်အမျိုးသားပြည်နယ်တင်မြတ်ရေးနယ်ငြိမ်းချမ်းရေးဗဟိုဌာနNRPC နဲ့GMC တို့ရဲ့ခွင့်ပြုချက်မရလို့မွန်ပြည်နယ်မှာတင်တန
KNU လုပ်ငန်းရှင်နဲ့ရှေးလုပ်ငန်းရှင်တွေကိုလည်းတင် जा ပေးတာဖြစ်တယ်လို့ KYO စီယုံရေးနဲ့ပြန်ကြားရေးတာဝန်ခံစောအေကောကပြောပါရယ်အဲ့ဒီဒီနန်းကို April 23ရက်နေ့က KNU ထိန်းချုပ်နယ်မြေတပ်မဟာခုနှစ်မှာဖွင့်လှစ်ခဲ့ပြီးနေရာဒေသအနှံ့ပြားကကရင်လူငယ်တွေတက်ရောက်ခဲ့ကြပါရယ
်ဒုတိယကြိမ်မွန်ငန်းရေးညီလာခံကိုလာမယ့်မေလ12ရက်နေ့ကစပြီး3ရက်ကြာမော်လမြို့မှာကျင်းပဖို့ရတာပြီးမော်မျိုးရကိုစားပြုပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဆွေးနွေးတည်ပြုသွားဖို့နဲ့မော်မျိုးရကိုစားပြုပါတီကိုပေါ်ဆောင်သွားဖို့ရှိတယ်လို့မော်မျိုးရကိုစားပြုပါတီပေါ်ဆောင်ရေးအဖွဲ့ကနိုင်တလအညီကပြောပါတယ်။ရခိုင်ညီလာခံတက်ရောက်ခဲ့သူမော်မျိုးရရဲ့စိတ်ဝင်စားသူတွေနဲ့ဖိတ်ကြားသေးတဲ့ပုံကိုယ်တွေကိုဖိတ်ကြားသွားမှာဖြစ်တယ်လို့ကျမရေးကော်မတီရဲ့လုပ်ငန်းစဉ်ရမွန်နိုင်ငံရေးပါတီတို့ကလည်းဖိတ်ကြားသွားမှာဖြစ်ပြီးညီလာခံကိုတက်ရောက်တာမတက်ရောက်တာဟာအဲ့ဒီနိုင်ငံရေးပါတီစဉ်နဲ့ပဲဆိုင်တယ်လို့သူကဆိုပါတယ်။မွန်နိုင်ငံရေးညီလာခံကိုပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကကျင်းပခဲ့ရမှာ6လအတွင်းမွန်မျိုးရကိုစားပြုပါတီတရားဖြစ်ပေါ်ရေးကိုအကောင်အထည်ပေါ်ဆောင်သွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။
ရခိုင်ပြည်နယ်လုံးဆိုင်ရာရခိုင်လူငယ်ညီလာခံတခုကိုမေလ၁ရက်နေ့ကနေ၅ရက်နေ့အထိတောင်ကုန်းမြို့မှာကျင်းပဖို့စီစဉ်နေပါတယ်။အဲ့ဒီညီလာခံကိုလွတ်လပ်ပြီးအကောင့်နဲ့ရခိုင်လူငယ်အစုအဖွဲ့တရပေါ်ပေါက်လာဖို့ရခိုင်လူငယ်တွေစွန့်ရင်မြင့်ပြီးကန္ဓာစုံမှာပူပေါင်းဆောင်ရွက်လာဖို့နဲ့ရခိုင်အပါအဝင်ဘဝတူတိုင်းရင်းသားတွေရဲ့မူလရပိုင်ခွင့်အခွင့်အရေးရရှိရေးအတွက်တခြားတိုင်းရင်းသားတွေနဲ့ချိတ်ဆက်ဆောင်ရွက်နိုင်ဖို့စတဲ့ရွေချက်တွေနဲ့တည်ညလကံကိုကျင်းပရတာဖြစ်တယ်လို့ညီလခံဖြစ်မြောက်ရင်ဦးဆောင်ကော်မတီဝင်တွေကပြောပါတယ်ညီလခံကျင်းပဖို့အတွက်ပြည်내အစိုးရကဧပြီလ23ရက်နေ့ကခွင့်ပြုထားပြီးညီလခံကိုအောင်မြင်စွာကျင်းပနိုင်ဖို့အတွက်ညီလခံကျင်းပရေးဦးဆောင်ကော်မတီဝင်တွေနဲ့တောင်ကုန်းမြို့ကလူမှုဖက်စည်းတွေဧပြီလ21ရက်နေ့ကတွေ့ဆုံပြီးအခမ်းအနားပြင်ဆင်ရေးအခမ်းကြွေးမွေးရေးကြိုဆိုနေရာချထားရေးလုံချုပ်ရေးနဲ့စီကံထိန်းသိမ်းရေးဆပ်ကော်မတီဝင်တွေကိုဖက်စည်းခဲ့ကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမကြသေးခင်က NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့မွန်ပြည်သက်ပါတီဟာပြည်내အဆင့်တစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမဖွဲ့စည်းနိုင်သေးသလိုကရင်ပြည်내နဲ့တနင်္သာရီတိုင်းဒေသတွေမှာလည်းပါဝင်ခွင့်မရဘူးလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။တစ်ခတ်တက်ခဲမှုရစဲရေးကိစ္စမှာရှေ့တလန်းတိုးနိုင်ဖို့က GMC ရှိမှဖြစ်မယ်လို့လည်းမွန်နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်နေတာပါ။ပြည်စုံကတော့မိကလျာမွန်ကနေစူးစီးတင်ပြထားပါတယ်။
တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာမွန်ပြည်သက်ပါတီ NNSP လက်မှတ်ရေးထိုးခဲ့တာနှစ်လခွဲနီးပါးရှိပြီးဖြစ်ပေမဲ့လည်းအခုချိန်ထိပြည်내အစ်စ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုမဖွဲ့စည်းနိုင်သေးဘူးလို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
် JMC ကိစ္စမှာဒီတော့သူစင်မာတော့တနေရာပဲပေါ့လေဒါတော့ထားပါပြီမွန်ပြည်နယ်မှာတနေရာနောက်ကရင်ပြည်နယ်မှာတနေရာကျွန်တော်တတ်လောက်ရမှုတော့ကရင်ပြည်နယ်တာမှာအများကြီးပဲအဲနောက်ပြီးတော့တနင်္သာရီတိုင်းနဲ့မှာဟိုတပ်ပိုင်ဆိုင်ရာလဲဟိုမှာကန်ယူရန်တိုင်းနဲ့အရှိတောင်တိုင်းဆိုပြီးတော့ခွဲထားတာကိုအဲ့ဒီကွင်းမှာကျွန်တော်လောက်ရမှုကလည်းရှိနေတော့ကျွန်တော်တို့ကတော့ဒီ GMCS ပေါ့နော် state အစ်စ်မှာတော့အဲမွန်ပြည်နယ်မှာကရင်ပြည်နယ်မှာတနင်္သာရီတိုင်းမှာအဲ့ဒါကိုကျွန်တော်တောင်းဆိုနေဒါပေမဲ့ကျွန်တော်သတ်ဆွေးနွေးတော့သတို့ဘက်ကခွင့်မပြုတော့ဘူးတဲ့ခွင့်မပြုဘူးပေါ့ဗျာမွန်ပြည်နယ်မှာတနေရာပဲပေးမယ်ဆိုပြီးတော့မှပြောလာတယ
်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဒုဥက္ကဋ္ဌနိုင်ချမ်းသွားကလည်းပြစ်ခတ်ရစဲရေးကိစ္စရှေ့တလန်းတိုးနိုင်ဖို့က JMC ရှိမှဖြစ်မယ်လို့လည်းအခုလိုဆိုသွားပါတယ
်ပြစ်ခတ်ရစဲဆက်ပြီးတော့ရှေ့တလန်းတိုးနိုင်ဖို့အတွက်ကဒီ JMC ရှိမှဖြစ်မယ် JMC မရှိဘူးဆိုရင်တော့ဒီလုပ်ငန်းဆက်ပြီးသွားဖို့ကတော်တော်ခက်မှာ
ကရင်ပြည်နယ်နဲ့တနင်္သာရီတိုင်း GMCF မှာပါဝင်ခွင့်မရရှိတဲ့အတွက်မွန်ပြည်နယ် GMCF မှာလည်းပါဝင်ဖို့အတွက်ကိုမွန်ပြည်သက်ပါတီကရင်းပယ်ထားပြီးတော့အစိုးရငင်းချမ်းရေးကော်မရှင်ကိုလည်းဆက်လက်တင်ပြထားတယ်လို့လည်းမွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ် ငင်းချမ်းရေးလုပ်ငန်းစဉ်တွေငင်းချမ်းစီဖို့တမတော်အနေနဲ့ NLD ဆွေရကိုခရက်တစ်မှတ်မပေးဘူးလို့လည်းမြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute တင်နန်းရေးရာဒါရိုက်တာဦးအောင်သူငိုင်းကအခုလိုတုံ့တက်လိုက်ပါတယ
်။ဖြစ်ချင်တော့အဲ့တော့ NLD ကိုလည်းခရက်တစ်မပေးချင်တာပါတော့ဘောနော်မသူလည်းလက်မှတ်မပေးထိုးစေချင်ဘောတချို့ကလည်း NLD ကိုခရက်အမှတ်မပေးချင်ဘူ
း။နဝတာဆစ်ဆိုးရနဲ့မွန်ပြည်သက်ပါတီတို့1995အပြည့်ရသဘောတူညီချက်နဲ့တမရဦးသိန်းစိန်ဆစ်ဆိုးရလက်ထက်2012ခုနှစ်မှာဆက်လက်ချုပ်ဆိုခဲ့တဲ့သဘောတူညီချက်ရအစိုးရခွင့်ပြုထားတဲ့မွန်ပြည်သက်တပ်ဖွဲ့အခြေစိုက်ခွင့်ရရှိထားတဲ့နေရာတွေကတော့ကရင်ပြည်နယ်မှာမွန်မျိုးသားလွတ်မြောက်ရေးတမတော် MNLA အမှတ်၁တိုက်ရင်ကျိုင်းအင်းစိတ်ကြီးမြို့နယ်အင်ခွာအမှတ်၄တိုက်ရင်ကော့ကရိတ်မြို့နယ်မင်းရွာအမှတ်၅တိုက်ရင်ဖျားသုံးစုမြို့အနီးဘလိုက်တူဖိုက်စခန်းအမှတ်၄တပ်ရင်ရေဖြူမြို့နယ်တနင်္လာရီတို့ဖြစ်ပြီးအမှတ်၆တပ်ရင်ကလည်းမြိတ်မြို့အရှိဘက်ထိုင်းနယ်ဆက်ပရာချုခရိုင်မှာအခြေစိုက်လှောက်ရှားလျက်ရှိတယ်လို့လည်းမှတ်တမ်းတွေအရသိရပါတယ်ရှင်
။ဆက်ပြီးတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCE ကိုလက်မှတ်ရေးထိုးထားတဲ့မူပြည်သက်ပါတီကကျင်းပတဲ့အစင်းစင်သောနိုင်ငံရေးဆွေးနွေးပွဲတွေမှာမွန်အမျိုးသမီးတွေကိုကိုးစားပြုတဲ့အတန်းတွေထည့်သွင်းပါဝင်နိုင်ဖို့အတွက်မွန်အမျိုးသမီးကွန်ရက်ကနေဦးဆောင်ပြီးတော့မွန်အမျိုးသမီးဖိုရမ်တရက်ကိုကျင်းပခဲ့ပါတယ်။ဒီအခြေအနေကိုတော့မင်းရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်
။မွန်အမျိုးသမီးဖိုရမ်ကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးမွန်အမျိုးသမီးကွန်ရက်ကဦးဆောင်ကော်မတီဝင်မစ်ချယ်ရီဆိုးကအခုလိုရှင်းပြပါတယ်
။ကျမတို့အခုမွန်ပြည်သက်ပါတီနဲ့ NCA လက်မှတ်ထိုးပြီးရစီတော့အမျိုးသားစေနေရေးဆွေးနွေးပွဲလက်ဆောင်ပါမယ်လေ။အခုလည်းတော့ရေးမှာလုပ်နေအိမ်မတိုင်ခင်မှာကျမတို့ပါတယ်တုံးတက်လဲဆိုရင်အမျိုးသမီးတယောက်ကိုပေါင်းမှုအားနည်းတယ်အမျိုးသမီးတွေအကြောင်းဆွေးနွေးတာအားနည်းတယ်ဒီဟာပေးမှုတွေအားနည်းတယ်ပေါ့အဲ့ဒါတော့ကျွန်တော်တို့အမျိုးသမီးတွေလည်းအများကြီးစမ်းစာနေတယ်အဲ့ဒီအသက်ကိုအကျိုးပေါ့နော်ဆိုတော့ဒီညီလာခံမှာကျွန်တော်တို့စာရန်ထုတ်သွားတာပို့ရှိတယ်အမျိုးသမီးတွေရဲ့အတန်းကိုကိုးစားပြုတဲ့အမျိုးသားစေနိုင်ရေးဆွေးနွေးပွဲမှာရောမီနိုင်ငံအစ်စ်အထိရောက်ရှိသွားနိုင်အောင်ရည်ရွယ်ချက်နဲ့ကျွန်တော်ကျင်းပခြင်းဖြစ်ပါတယ်
ဖိုရမ်မှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့တရံစာရကဏ္ဍတွေအပေါ်ခြေခံပြီးအမျိုးသမီးတွေအနေနဲ့ဘယ်ရှုတောက်ကနေဘလို့ပါဝင်သင့်တယ်လဲဆိုတာကိုဆွေးနွေးကြမယ်လို့လည်းမိချယ်ရီဆိုကပြောပါတယ်။နိုင်ငံရေးဆွေးနွေးပွဲစစ်စစ်တွေမှာမွန်အမျိုးသမီးတွေရဲ့ပါဝင်မှုမွန်အမျိုးသမီးတွေရဲ့အသံထည့်သွင်းနိုင်ဖို့ဟာအရေးကြီးတယ်လို့မွန်အမျိုးသမီးကွန်ရက်ဦးဆောင်ကော်မတီဝင်မိလူဝီဟန်ကမွန်ဘာသာနဲ့အခုလိုပြောပါတယ
်။အရေးကြီးတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲမှာကျမတို့အမျိုးသမီးတွေရဲ့အတန်တွေမပါသွားဘူးဆိုရင်ကျမတို့အမျိုးသမီးတွေရဲ့လိုအပ်ချက်တွေကျမတို့အမျိုးသမီးတွေရဲ့လှုပ်ဆောင်နိုင်စွမ်းရှိနေတာတွေမသိနိုင်ဘူးလေ။ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးတွေကနေစာတန်းတဆောင်ထည့်သွင်းသွားနိုင်ဖို့ကျမတို့ကြိုးစားလှုပ်ဆောင်နေပါတယ်။
မော်မျိုးသမီးဖိုရမ်ကိုဧပြီ24နဲ့25ရက်နေ့တွေမှာမော်လမြိုင်မြို့ရှိတမကာမိပရိယသိစ္စာတင်တိုင်းမှာကျင်းပခဲ့ပြီးနေပယ်အသီးသီးကမော်အမျိုးသမီးအယောက်တရာခန့်တို့ကတက်ရောက်ဆွေးနွေးခဲ့ကြပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကချင်ပြည်နယ်မှာတပ်မတော်ကနေလူခွင့်ရေးချိုးပေါက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရဲစခုခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုဖွဲ့စည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆာမြွာနယ်ပုတ်ပါယုံဘူးကြီးကျောင်းကစစ်ပေးရှောင်ရွာသား190ကျော်ကိုနေရပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေဆက်ဒေတာတိုင်းရင်သတင်းတောက်တွေကစုစည်းတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဥဆောင်နိုင်ငံတစ်ခုဖြစ်နေကာလရှည်ကြာရည်တည်ချက်ကိုဆက်ပြီးထိန်းသွင်းဖို့အတွက်တန်တိထံချထားပါတယ်။အကူအညီတွေလိုအပ်လာမဲ့ပြည်ပက္ခတွေဖြစ်မလာအောင်တားဆီးဖို့လှုံ့ဆော်နေတာနဲ့အမျှလူသားချင်းစာနာမှုအကူအညီရဲ့အရေးကြီးမှုနဲ့လိုအပ်ချက်ကိုကျွန်တော်တို့နားလည်ပါတယ်။စစ်တမ်းတဘာဝဘေးဒဏ်ဒါမှမဟုတ်မအောင်မြင်တဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့မူဝါဒရဲ့ဘေးဒဏ်ကိုခံစားရသူတွေကိုကူညီခြင်းအပြင်နောင်လာမဲ့မျိုးဆက်တွေအတွက်ပိုးပြီးတာယာဝါပြောပိုးပြီးငင်းချက်နဲ့ကဘာကြီးဖြစ်လာဖို့အတွက်အခွင့်အလမ်းကိုကျွန်တော်တို့ထိန်းသိမ်းထားပါတယ်လို့ယာယီနိုင်ငံခြားရေးဝန်ကြီး John Sullivan ကပြောပါတယ် အမေရိကန်ဟာလူသားစာနာမှုအကူအညီမှာတနိုင်ငံချင်းအနေနဲ့အများဆုံးလှူဒန်းထားတဲ့နိုင်ငံမှာ2018တနှစ်ထဲမှာတင်ကဘာတဝန်းအသက်ကအကူအညီဒေါ်လာ10ဘီလီယံကျော်လှူဒန်းခဲ့တာပါဒါပေမဲ့လူသားစာနာမှုအကူအညီလိုအပ်ချက်ဟာပိုတိုးလာနေပြီးမတူပြောင်းနေနေပါတယ်လွန်ခဲ့တဲ့10နှစ်ကဆိုရင်အကူအညီ80ရာခိုင်နှုန်းဟာတဘာဝဘေးရန်တင့်သူတွေအတွက်ပဲပေးခဲ့တာပါဒီကနေ့မှာတော့တဘာဝဘေးရန်တင့်သူတွေအတွက်အကူအညီက20ရာနှုန်းတော့ပဲရှိပြီး80ရာနှုန်းကိုလူကလုတ်တဲ့ဘေးရန်တင့်သူတွေကိုပေးနေရပါတယ်ဒီဘေးရန်အများစုဟာ IS နဲ့ Al Qaeda လို့အကြမ်းဖက်ဝါဒီအုပ်စုတွေကအရက်သားတွေကိုဒုက္ခပေးတာဒါမှမဟုတ်လီဘီးယား၊ဆီးရီးယား၊အီရန်နဲ့ယီမန်မှာလို့ဆိုးရတဲ့ပဋိပက္ခတွေကြောင့်ဖြစ်လာတာပါအစိုးရတရားထဲဒါမှမဟုတ်အဖွဲ့အစည်းတစ်ခုတည်းကဒီကိစ္စရက်တွေကိုမဖြေရှင်းနိုင်ဘူးဆိုတာကတော့ရှင်းပါတယ်လူသားချင်းစာနာမှုအကူအညီပေးရေးကိုကျွန်တော်တို့ဆက်ပြီးဥဆောင်သွားနေတာနဲ့အမျှဟန်ချက်ညီထိရောက်ပြီးလုံလောက်တဲ့နိုင်ငံတကာဝိုင်းဝန်းလှုပ်ဆောင်မှုရဲ့အရေးပါပုံကိုလည်းကျွန်တော်တို့ဆက်ပြီးအလေးထားသွားပါမယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်ချက်တွေမှာတခြားအစိုးရတွေနဲ့တခြားအဖွဲ့အစည်းတွေပါဝင်ကူညီချက်ဖို့လိုအပ်တယ်ဆိုတာကိုလည်းအလေးထားပြောသွားပါမယ်လို့ယာယီနိုင်ငံခြားရေးဝန်ကြီးဆော်လီဗန်ကပြောပါတယ်။နိုင်ငံနဲ့အဖွဲ့ပေါင်းစုံကရန်မုံငွေပို့တိုးပြီးထောက်ပံ့တာနဲ့အတူကမ္ဘာလုံးဆိုင်ရာတုံ့ပြန်လှုပ်ဆောင်မှုဟာလိုအပ်နေသူအများအပြားကိုအကူအညီတွေထိရောက်စွာပို့ပေးနိုင်ရဲ့အတွက်လိုအပ်လာသလိုကမ္ဘာတဝန်းမှာဒေသဆိုင်ရာတည်ငြိမ်ရေးပို့ပြီးအားကောင်းလာစေဖို့အတွက်လည်းဖြစ်ပါတယ်လို့ဝန်ကြီးဆော်လီဗန်ကပြောပါတယ်ကျွန်တော်တို့အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပေမဲ့ဒီအချက်တည်းတွေပဋိပက္ခနဲ့တဘာဝဘေးအန္တရာယ်တွေဟာမကြာခင်ကာလအတွင်းမှာပဲရပ်သွားမှာတော့မဟုတ်ပါဘူးဒီအခြေအနေအများစုအတွက်နေ့စဉ်နဲ့အမျှကျွန်တော်တို့အားထုတ်ကြိုးပမ်းနေတဲ့ရလဖြစ်တဲ့တန်တမန်ရေးအဖြစ်တစ်ခုအဆုံးတနေ့မှာတော့လိုအပ်ပါတယ်။ဒါပေမဲ့ဒီအဖြေတွေရလာတဲ့အထိဘေးဒုက္ခတွေလျော့ပါစေပြီးလူအသက်တွေကိုကယ်တင်နိုင်မှုအတွက်လူတိုင်းကိုအမေရိကန်ပြည်ထောင်စုကအကူအညီပေးသွားမယ်ဆိုတာကိုယုံကြည်စိတ်ချထားနိုင်ပါတယ်လို့လည်းယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဆလီဗန်ကပြောပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်တာရှင်တို့နားဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်အခုဆက်လက်ပြီးဧပြီလ29ရက်တောက်ကြနေ့မနေ့ပိုင်း VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းကအကြေညာပေးပါမယ်ရှင်
နောက်ကိုရီးယားကောင်ဆောင်ခင်ဂျွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဟာသိမ်းမကြခင်နိုင်ငံအတွင်းတွဲဆုံဆွေးနွေးကြတာမှဖြစ်ပါတယ်။အခုရုံးမြင့်တန်ကြားကနေတရားထုတ်လွှင့်နေတဲ့သတင်းထဲမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာနှစ်နိုင်ငံနယ်စပ်ငြိမ်းချမ်းရေးအင်ကီယာကိုရောက်ရှိသွားပြီဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံကြား10နှစ်ကျော်အတွင်းပထမဆုံးဂျေအင်း1950-53ခုနှစ်ထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲအပြစ်ရစာချုပ်ထုတ်ဆိုပြီးတဲ့ကဆိုရင်တတိယအကြိမ်ဖြစ်မဲ့အခုထိပ်သီးဆွေးနွေးပွဲကိုနိုင်ငံကြားစစ်မဲ့ဇုံဒေသတောင်ကိုရီးယားဘက်ခြားမှလုပ်မှာပါ။ကင်ဂျွန်ဟာပျုံယမ်းမြို့တော်ကနေနေဆက်ကူသွားပြီးတောင်ကိုရီးယားနိုင်ငံဘက်ကိုနေဆက်ဖြတ်ပြီးလမ်းလျှောက်ဝင်သွားမှာဖြစ်ပြီးတော့သမရမွန်ဂျေယင်ကသူ့ကိုစောင့်ကြိုနေမှာဖြစ်ပါတယ်။လာမယ့်ဇွန်လဆန်းလောက်ကြာရင်လည်းကင်ဂျွန်နဲ့အမေရိကန်သမရဒေါ်နယ်ထရမ့်တို့တွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အမေရိကန် CIA ညွှန်ကြားရေးမှူးဟောင်းမိုက်ပွန်ပေယိုဟာအမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်ကြာတာပရင်းကကြံသစ်စာချင်းဆိုလိုက်ပါပြီ။အထက်လူတော်မှာထောက်ခံမဲ59မဲကောက်ကွယ်မဲ40မဲနဲ့မစ္စတာပွန်ပေယိုကိုခံထားရေးအတည်ပြုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံဆွေးနွေးဖို့ဗြိတိန်နိုင်ငံကိုဇူလိုင်လ17ရက်နေ့ကြာရင်သွားမယ်လို့သမ္မတအင်ပြူတော်ကကြာတာပရီနေမှာကြေညာပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတော့ဆွစ်ဇာလန်နိုင်ငံဒါဗို့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာသမ္မတထရမ့်နဲ့ဝန်ကြီးချုပ်မေတို့တွေ့ဆုံဆွေးနွေးခဲ့မှုပါတယ်။ Facebook လူမှုဆက်သွယ်ရေးကွန်ရက်အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ဆောင်နေလဲဆိုတာကိုပြန်လည်ဆန်းစစ်သွားမှာဖြစ်ပြီးမြန်မာနိုင်ငံမှာမူဝါဒရေးရာပိုင်းကံကြွယ်လှုပ်ဆောင်မဲ့သူတွေနောက်ထပ်လိုအပ်တယ်လို့ Facebook ရဲ့ဤပညာဆိုင်ရာအရာရှိချုပ် Mike Schurfer ကကြာတာပရီးနေ့မှာပြောပါရခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကအကြေညာပေးခဲ့တာပါ။ဒီနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပါတယ်ကျမမြသစင်အောင်ပါ
Thank you. This program has come to you from the Voice of America, Washington.